ကဘာမကျေတွေ့မြမပြည်ကြီးရှိဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကအတိလင်းဖော်ပြထားတာကိုတွေ့ရပါလိမ့်မယ်။တရားမြတ်တာချင်းလွတ်လပ်ချင်းနိုင်ငံသားအလုံးစစ်ညလုံးညင်ချင်းအခွင့်အရေးတူညီမျှတာပြီးဝါရဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေခါပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစ်စ်တွေပဲဖြစ်ပါတယ်။ဒီအမွေအနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်နိုင်မှကဘာမကျေတွေ့မြမပြည်ကြီး ီးအနေနဲ့ရရက်ကကျွန်တော်ပြည်သက်များရဲ့မိဂွန်းတွေကိုပြန်ပြီးဆွေးနွေးဖြေကြားမှုတွေကိုလည်းပုံမှန်လုပ်ပြီးလက်ရှိပါတယ်ဒီတစ်ပတ်မှာတော့တရားဥပဒေနဲ့ကပရိုက်တာလူငယ်အဖွဲ့အဖွဲ့ရဲ့မိဂွန်းဟာအင်မတန်မှအချိန်ကာလနဲ့ကန့်ညီတဲ့အတွက်ကျွန်တော်ပြန်လည်ဆွေးနွေးတင်ပြသွားမှာပဲဖြစ်ပါတယ်သူတို့ရဲ့မိဂွန်းတွေကတော့အမျိုးသားရေးဆိုတာဘာကိုခေါ်ပါသလဲပရိုက်တာအသင်းဖွဲ့တွေကရောအမျိုးသားရေးလုပ်ခွင့်ရှိပါသလားဆိုတဲ့မိဂွန်းတွေပဲဖြစ်ပါတယ်သူတို့ရဲ့အသက်အရွယ်ကြီးကြီးလိုက်တော့အသက်20အရွယ်ဖြတ်လက်တက်ကြွတဲ့အရွယ်ကြီးဖြစ်နေတာကိုကျွန်တော်သတိပြုမိပါတယ်သူတို့ရဲ့မိဂွန်းနေကြောင်းပဲကျွန်တော်ကိုယ်တိုင်ဒီပင်လင်အသက်20လောက်ပြန်ပြီးနှုတ်ပြသွားသလိုခံစားခဲ့ရပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ခင်မှာလဲအမျိုးသားရေးကြွကြော်တန်နေနဲ့နှစ်ပန်းလုံးခဲ့ရဘူးလို့ဖြစ်ပါတယ်။ဒီတဲ့ပို့ဆိုးတာကတော့အမျိုးသားရေးကိုနိုင်ငံရေးထက်ပေါင်းလိုက်ပြီးအမျိုးသားနိုင်ငံရေးဆိုတဲ့ကြွကြော်တန်ပဲဖြစ်ပါတယ်။1962ခုနှစ်နောက်ပိုင်းမှာအချိန်မြင့်တက်လာတဲ့အမျိုးသားရေးအမျိုးသားနိုင်ငံရေးဆိုတဲ့ကြွကြော်တန်တွေဟာနားထောင်လို့ကောင်းခဲ့ပေမဲ့လက်တွေ့မှာတော့တစ်မျိုးသားလုံးဒုက္ခရောက်ခဲ့ရတာကြီးပဲဖြစ်ပါတယ်။တိုင်းနာကျုံဘကလွတ်မြောက်ရေးအတွက်အမျိုးသားရေးလှှရှားမှုကိုနှစ်ပေါင်းများစွာလုပ်ခဲ့ကြတဲ့ကျွန်တော်တို့လူမျိုးတွေဟာအမျိုးသားရေးစစ်တပ်အားကောင်းခဲ့ကြတာလည်းအမှန်ပဲဖြစ်ပါတယ်အမျိုးသားလွတ်မြောက်ရေးအတွက်အမျိုးသားရေးစစ်တပ်ကိုအခြေခံပြီးရွရွချွန်ချွန်စွန့်စွန့်ဆဆလည်းတိုက်ပွဲဝင်ခဲ့ကြပါတယ်လွတ်လပ်ရေးရပြီးတဲ့နောက်ပိုင်းကိုအမျိုးသားချင်းချင်းအုပ်ချုပ်တဲ့အချိန်မှာအမျိုးသားရေးကြွကြော်တန်ကိုဆက်ပြီးရှေ့တန်းတင်လာတာဟာပြဿနာတစ်ခုဖြစ်လာပါတော့တယ်။အထူးသဖြင့်1962ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးအမျိုးသားနိုင်ငံရေးကြွကြော်တန်ကိုအချိန်မြင့်တင်ခဲ့ပါတယ်။ဒါပေမဲ့လည်းလက်တွေ့ဘဝမှာတော့အစိုးရကိုဆန့်ကျင်တိုက်ပွဲဝင်တဲ့လက်နက်ကင်တိုင်းသာအဖွဲ့တွေသာအများကြီးပေါ်ပေါက်လာပါတယ်။အမျိုးသားရေးဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ဟာလူမျိုးစုတိုင်းအတွက်ဖြစ်လာပါတော့တယ်။မမာလူမျိုးကြီးအောက်ကနေလွတ်မြောက်ဖို့အတွက်တိုင်းသာလူနည်းစုတွေရဲ့အမျိုးသားလွတ်မြောက်ရေးလှှရှားမှုတွေဖြစ်လာပါတော့တယ်။ကရင်အမျိုးသားရေးကချင်အမျိုးသားရေးစတဲ့အတုံးလုံးတွေပေါ်ပေါက်လာပါတယ်ဒီတော့ကျွန်တော်အမြင်ကိုပြောရရင်လွတ်လပ်ရေးရပြီးနောက်ပိုင်းအမျိုးသားရေးကြွကြော်တာဟာပြည်ထောင်စုမြန်မာနိုင်ငံတော်အတွက်အကျိုးထက်အဆိုးကပိုများခဲ့တယ်လို့ခံယူပါတယ်ဒီတဲ့ပိုပြီးဆိုတဲ့ဆရာနာရှင်ရဲ့အမျိုးသားနိုင်ငံရေးကတော့ပြည်သူတယောက်ချင်းစီကိုဖြိုခွဲပစ်လိုက်တာပဲဖြစ်ပါတယ်1988နောက်ပိုင်းကျောင်းသားတွေကြားထဲမှာအမျိုးသားနိုင်ငံရေးထိုးနှက်ချက်ဟာအတော်ပြင်းထန်ပါတယ်ဒါကြောင့်လဲအကွဲပြဲတွေဖြစ်ခဲ့ကြပါတယ်ကျွန်တော်ကိုစစ်ထောက်လိုင်းရေးကဖမ်းဆီးပြီးစစ်ကြောရေးလုပ်တဲ့အချိန်ကစစ်ထောက်လိုင်းရေးအရာရှိကြီးတယောက်ကအခုလိုစီးယုံပါတယ်မင်းတို့တွေနိုင်ငံရေးပါတီမလုပ်နဲ့အာဏာနိုင်ငံရေးလည်းမလုပ်နဲ့ပါတီနိုင်ငံရေးဆိုတာကတိုင်းပြည်အကျိုးစီးပွားအတွက်ကိုယ့်ပါတီအကျိုးစီးပွားကိုပဲကြည့်တယ်ကွအဲဒီကနေတဆင့်အာဏာကိုပဲကြည့်ပြီးတော့နိုင်ငံရေးသမားတွေဖြစ်ကုန်တော့တာပါပဲအမျိုးသားနိုင်ငံရေးကိုတော့လုပ်ကွငါတို့ကလည်းအမျိုးသားနိုင်ငံရေးသမားတွေမင်းတို့ကျောင်းသားတွေကလည်းအမျိုးသားနိုင်ငံရေးကိုလုပ်တဲ့လူတွေလို့ငါတို့လက်ခံထားတယ်ဒါကြောင့်မင်းတို့နဲ့ငါတို့ပေါင်းပြီးလုပ်လို့ရတယ်လို့အဲ့ဒီလိုပြောခဲ့ပါတယ်ကျွန်တော်ကစစ်တောင်လိုင်းရဲ့အရာရှိကြီးကိုပြန်ပြီးမေးခွန်းထုတ်ပါတယ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာတမျိုးသားလုံးပါဝင်ပြီးမဲပေးရွေးချယ်ကြမှာဖြစ်တဲ့အတွက်အဲ့ဒါဟာအမျိုးသားနိုင်ငံရေးမဟုတ်ဘူးလားတမျိုးသားလုံးရဲ့အများစုကြီးကရွေးချယ်တင်မြောက်လိုက်လို့အနံ့ရသွားတဲ့ပါတီကရောအမျိုးသားနိုင်ငံရေးပါတီမဟုတ်ဘူးလားတမျိုးသားလုံးကရွေးချယ်တင်မြောက်ထားတာမျိုးမဟုတ်ပဲတိုင်းပြည်ရဲ့အာဏာကိုယူထားတဲ့သူတွေကသာအာဏာနိုင်ငံရေးသမားတွေမဟုတ်ဘူးလားလို့ကျွန်တော်ကမေးလိုက်တဲ့အချိန်မှာတော့အဲ့ဒီစစ်ထောင်လိုင်းရဲ့အရာရှိကြီးဟာစပွဲကိုလက်ဝါးနဲ့ဗျောင်းခွန်းနဲ့ရိုက်ချလိုက်ပြီးဒီကောင်ကိုပြန်ခေါ်သွားတော့နောက်ထပ်ထမင်းနဲ့နဲ့မကျွေးနဲ့ဆိုပြီးအမိန်ပေးလိုက်ပါတော့တယ်အမျိုးသားရေးနဲ့အမျိုးသားနိုင်ငံရေးကြိုးကြံစံကိုအသုံးပြုပြီးအာဏာတည်မြဲရေးအတွက်ကြိုးပမ်းနေသူတွေရဲ့အနာဘောကိုကျွန်တော်ရဲ့မိခွန်းဒုတ်ချက်ကျသွားတာကြောင့်ကျွန်တော်လည်းနောက်ထပ်ထမင်းနဲ့နဲ့ငတ်သွားပါတော့တယ်နောက်တစ်ပတ်မှလည်းအမျိုးသားရေးနဲ့အမျိုးသားနိုင်ငံရေးကိုဆက်ပြီးတင်ပြသွားပါဦးမယ်ကျေးဇူးတင်ပါတယ်ကျွန်တော်ဂျင်မီပါ